ကချင်ပြည်နယ်မှာဒီရက်ပိုင်းတွင်အစိုးရတပ်နဲ့ KIO KIA တပ်တွေကြားတကြောပြန်တိုက်ပွဲတွေကျင်းပနေပြီးနှစ်ဖက်အကြဆုံးတွေရှိတယ်လို့အစိုးရတပ်ကပြည်တဲ့လက်နက်ကြီးတွေကြောင့်ဆစ်ဆောင်စခန်းကဒုက္ခသည်တွေဟာလည်းတခြားလုံခြုံမဲ့နေရာတွေကိုထပ်မံတင်ဆောင်နေကြရပါတယ်တတိယအကြိမ်27ရာစုပင်လုံးနီလာခံကျင်းပဖို့နီလာချင်းအခုလိုတိုက်ပွဲဖြစ်နေတာတွေဟာငြိမ်းချမ်းရေးအလားအလာကိုနောက်ပြန်ဆုတ်သွားစေမဲ့သဘောလို့စစ်ရေးနိုင်ငံရေးတုံ့ပြန်သူတို့ကမြင်ပါတယ်အကြောင်းစုံကိုတော့ကိုညင်ဝဲအောင်ကတင်ပြမှာပါရှင
်ကချင်ပြည်နယ်တနိုင်းစွန်ဘရာဘွန်ဟူးကောင်းနဲ့ဖားကမြို့နယ်ဘက်တွေမှာဒီ3ရက်အတွင်းတိုက်ပွဲတွေကျင်းပနေပြီးအစိုးရတပ်ကလေကြောင်းတိုက်ခိုက်မှုအပါအဝင်လက်နက်ကြီးတွေနဲ့မှပစ်ခတ်ပြီးထိုးစစ်ဆင်နေတာကြောင့်KIA ကချင်လွတ်လပ်ရေးတပ်တွေနဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာပါ KIA တပ်တွေမရှိတဲ့ဆွန်ဘရာဘုံမြို့နယ်မှာဆိုရင်အစိုးရတပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်စစ်ပီးကြောင်စခန်းကဒုက္ခသည်တွေဟာအခြားလုံခြုံမဲ့နေရာတွေကိုထပ်မံပြောင်းရွှေ့တင်းဆောင်နေရတယ်လို့ KIA တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးနော်ဘူးက VOA မြန်မာပိုင်းကိုပြောပါလေ
ဟိုတနိုင်းဒီလိုလမ်းဘက်မှာလည်းတိုက်ပွဲတွေဆက်တက်ဆက်တက်ဖြစ်နေတာနောက်ပြီးတော့ဟိုဆွန်ဘရာဘုံဘက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်ဒီမန်စီပဲမလာကြူကြကြူကြပြီးတိုက်ပွဲတွေဖြစ်ပါလေအစိုးရတပ်မတော်ဘက်ကဆက်တိုက်လို့လင်းပြနဲ့လည်းတိုက်ပါတယ်နောက်ပြီးတော့လက်နက်ကြီးနဲ့လည်းတိုက်ပါတယ်ပြင်းထန်တယ်လို့ကျွန်တော်တို့ကတော့ယူဆလို့ရပါတယ်ပြောလို့ရပါတယ်အခုကတော့စစ်ကြီးဒုက္ခတွေရှိတဲ့ဒီဆွန်ဒရာဘုံရဲ့အရှိတ်မှာသူတို့ကလက်နက်ကြီးတွေကတော့အချင်း20ကျော်လောက်အဲ့ဘက်မှာချသွားတယ်ဒါကြေရရှိတဲ့နေရာလည်းမဟုတ်ဘူးသူတို့နဲ့ inside တိုက်ပွဲလည်းမဟုတ်ဘူးတပီတူလိုထုတ်တင်းချောင်တဲ့နေရာဘက်မှာသူတို့ကဒီလက်နက်ကြီးနဲ့ပစ်တာ
အစိုးရတပ်တွေကကချင်ပြည်နယ်ထဲမှာထောင်ကနန်းနဲ့ခြေစင်ရာတိုးချနေပြီးဟူးကောင်းလီတို့လမ်းတစ်လျှောက်မှာလည်းစင်ရာတိုးချထားတယ်လို့ဆိုပါတယ်လက်ရှိတိုက်ပွဲအတွင်းနှစ်ဖက်စစ်တပ်မှာအကြမ်းဆုံးနေရှိနေတယ်လို့ထိခိုက်ဒဏ်ရာတွေအများအပြားရနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်တနိုင်းမျိုးနဲ့တဝိုက်ရွှေမော်နဲ့ပင်းရင်မော်အများစုပါ KIO အဖွဲ့ပိုင်းစီးပွားရေးတွေဖြစ်ပြီးအပြစ်ကရစဲရေးနဲ့ငင်းငင်းရေးမလုပ်ခင်မြမတမတော်ကအဓိကအချက်ချာကြတဲ့နေရာတွေကိုသိမ်းပိုက်နိုင်ဖို့အတွက်ဒီဒေသတဝိုက်မှာပြီးခဲ့တဲ့နှစ်ဇွန်လကစပြီးအစိုးရတပ်တွေကအခုလိုထိုးစစ်ဆင်လာနေတာဖြစ်တယ်လို့ KIO ကသုံးသပ်ကြောင်းဘုံမူကြီးနော်ဘူးကပြောပါတယ
် KIO ကဒီတရားမဝန်တရားသာဒီ24ဆိုတဲ့ဆွဲချက်နဲ့အဲ့ဒီပြင်းမော်တို့ရွှေမော်တို့မှာတော့နေနေစုမှုရေးလုပ်ခြင်းလို့စစ်စီရေးတည်လုပ်တာဥမာကျွန်တော်တို့ KO နဲ့ဒီတပ်မတော်ကပြစ်ခတ်ရစရေးလက်မှတ်တီးနီးတပုံပုံနဲ့လက်မှတ်ထူးပြီးဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးရမှာအဲဆွေးနွေးမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့နေရာပေါ့နော်ပြိုဟာမြောက်တဲ့နေရာပါမှာသူတို့ကနေနေစုမှုခြင်း
KIO ရဲ့သုံးသပ်ဆွဆွဲခြင်းနဲ့ပတ်သက်လို့မင်းမြန်ဖို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးတတိယအကြိမ်မြောက်27ရာစုပင်လုံးညီလာခံကျင်းပဖို့အချိန်ကြီးကလာချိန်မြောက်ပိုင်းကချင်ဒေသမှာအခုလိုတိုက်ပွဲဖြစ်နေတာဟာအင်းငယ်ရေးအလားအလာကိုနောက်ပြန်ဆုတ်သွားစေမဲ့သဘောလို့စီးရင်နိုင်ငံရေးတုံ့တက်သူဦးသန်းစိုးနိုင်ကပြောပါတယ
်27ရာစုပင်လုံးညီလာခံတော့အဲ့ဒီအချိန်ကြီးနီးလာလို့ရှင်စီးထိုးစစ်တွေကတော့ကျင်းလာတာပဲကျွန်တော်အမြင်ကပြောရလို့ရှင်တော့အခုဒီနေ့ဟိုဒီအမျိုးသားအဆင့်နိုင်ငံရေးလှုပ်ရှားမှုတွေကိုဘုတမ်းတော်ကလိုက်ပြီးတော့ဒီကိစ္စတွေကန့်အဲ့ဒါဆိုလို့ရှိရင်တော့နိုင်ငံရေးလုပ်ငန်းစဉ်ကနောက်ကိုဆုတ်တော့မှာပဲအဲ့ဒီအချိန်မှာအခုဒါပြန်ပြောရလို့ရှိရင်ခင်ဗျာအခုဝါဘွဲကလည်းအစီလမ်းကြောင်းနဲ့သူမလိုက်ဘူးဆိုတဲ့သဘောထားတွေရှိနေတဲ့အခါကျတော့နိုင်ငံရေးလမ်းစဉ်ကနောက်ပြန်ဆုတ်မဲ့အနေအထားကိုရောက်နေပြီလို့ကျွန်တော်တော့စိတ်ထဲမှာမျှော်မှန်းမိပါတယ်ခင်ဗျာ
လက်တလောကချင်းပြည်နယ်မှာတက်မတော်ဘက်ကတက်မခွန်ခွန်ရှိရှိကိုကိုတက်တွေမဘကတက်တွေနဲ့တက်မတရားတက်တွေဓာကစတက်တွေပါစင်ရထောင်ချီတိုးချထားတယ်လို့ KIA တက်ဘက်ကပြောပါတယ် KIO KIA တက်ဖွဲ့ဟာရည်သူပြည်စီဝါပြည်သွေးစီမြင်ရေးတက်ဥဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ထဲမှာပါပြီး NCA လမ်းကြောင်းနဲ့မတူတဲ့လမ်းကြောင်းအရအပြစ်ရဖို့အာတိသရှိနေတာပါမြမတက်မတော်ဘက်ကတော့တိုင်းလာလက်နဲ့ကန်တက်တွေအနေနဲ့နိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းကိုတက်နှံ့နေရင် NCA အပြည့်အစုံမှသာလက်မှတ်ထိုးပြီးရှေ့ဆက်ကြဖို့ပြောဆိုထားပါတယ်ခင်ဗျာ